သမ္မတဦးသိန်းစိန်အစိုးရကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိတော့ဘူးလို့2013ခုနှစ်ဂုံပိုင်းလောက်ကပြောထားခဲ့ပေမဲ့အကျဉ်းထောင်နေထဲမှာဆက်လက်ကြံနေသေးတယ်လို့ AAPP နိုင်ငံရေးအကျဉ်းသားအကူအညီစောင့်ရှောက်ရေးအသင်းကပြောဆိုလိုက်ပါတယ်။အပြည့်စုံကို VOA သတင်းတောက်ကိုထက်အောင်ကခုလိုသတင်းပေးပို့လာပါတယ
်။ယုံကြည်ချက်ကြောင့်ကြင်ကြခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေနိုင်ငံပိုင်အကျဉ်းထောင်နေထဲမှာမရှိတော့ဘူးလို့သမ္မတဦးသိန်းစိန်အစိုးရက2013နှစ်ကုန်ပိုင်းမှာပြောဆိုထားခဲ့ပေမဲ့လက်ရှိအချိန်ထိနိုင်ငံရေးအကျဉ်းသား90ကျော်ကျန်ရှိနေသေးတယ်လို့နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်းကကိုတိတ်နိုင်ကပြောပါတယ်။
လက်ရှိနိုင်ငံရေးအကျဉ်းသားမှာကျွန်တော်တို့သတ်မှတ်ထားတဲ့သတ်မှတ်ချက်ရဆိုရင်ကျွန်တော်ဆက်နိုင်ခုရှိပါတယ်။နှစ်ဆက်နိုင်ခုရှိတာကကျွန်တော်တို့2013ခုနှစ်အကုန်မှာကျန်ခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်တယ်။ဆိုတော့2013မှာနိုင်ငံရေးသားအားလုံးကိုလုပ်ပေးမယ်လို့ကြိုးစားမယ်ဆိုရင်ဒီလက်ရှိကော်မတီရောသမ္မတအောင်လုပ်ရရှိပါတယ်။ဆိုတော့အဲ့ဒီပုံမှာ2013ခုနှစ်အကုန်မှာတော့ဒီနိုင်ငံရေးကျွန်တော်သတ်မှတ်ထားတဲ့နိုင်ငံရေးပြည်မှုတွေနဲ့ကျလာတဲ့လူတွေကတော့လွတ်ပေးလိုက်ပြီးတော့အဲ့ဒီလူတွေကတခြားပုံမှန်တွေနဲ့ဆွဲချက်ပြလာတဲ့အမှုတွေကဆက်ပြီးတော့ခံပြရတဲ့ပုံဖြစ်ပါတယ်
တရားမျှတမှုနဲ့ဒဏ်သူညီများရရှိရေးနိုင်ငံသားအခွင့်အရေးတို့အတွက်လှုပ်ရှားဆောင်ရွက်ခြင်းကြောင့်ဖမ်းဆီးထောင်ချခံထားရသူတွေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပါဝင်ဥပဒေတရရတို့ကိုကန့်ကွက်ဆန္ဒပြခြင်းတို့ကြောင့်တစ်တန့်ချခံထားရသူတွေကိုသာနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်မှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းမြောက်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အာဏာရှင်ဟောင်းဦးနေဝင်းမီးတွေကိုတော့နိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုခံထားရပေမဲ့နိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ဖို့ဘောင်ဝင်မှုလို့တရားလွှတ်တော်ရှေ့နေဦးကိုနီကပြောပါတယ်
အဲ့ဒီဦးနေဝင်းမီးတွေကစဆွဲကလေးကဘာတခုအတီးတယ်တရားနဲ့ဆက်ပြတ်နဲ့ဆွဲထားတဲ့အတွက်အလိုလိုကိုတို့ကဆွဲခံရကောကိုနိုင်ငံရေးပုံမှန်နဲ့ဆွဲခံထားတဲ့အတွက်ဥပဒေအရဒုက္ခကိုဝေနေတာအခုဒီဘက်ကအင်္ဂလိပ်ခုရေးထားတဲ့ definition အရဆိုအဲ့ဒီလိုပုံမှန်ကိုအခြေခံဘူးလောက်ရကိုပဲအခြေခံပြီးတော့အခုရေးထားတယ်ဒါကြောင့်မလို့အင်္ဂလိပ်ဖွင့်တဲ့အတိတ်ပဲအတိုင်းဆိုရင်တော့မပါဘူးအဲ့ဒီလိုမျိုးမပါဘူး
နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPBS တို့ကဦးဆောင်ကနိုင်ငံရေးအကျဉ်းသားအများအဓိပ္ပာယ်ဖွင့်ဆိုခြင်းဆိုင်ရာလှုပ်ယုံဆွေးနွေးပွဲကိုရန်ကုန်မြို့တင်ငန်းကျုံမြို့နယ်ဓမ္မပီယာကျောင်းမှာနှစ်တာကျင်းပပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးပွဲကရရှိလာတဲ့ရလဒ်တွေကိုလွှတ်တော်ကိုအစိုးရတင်သွင်းမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်မြန်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ကပြောပါတယ်။
ဒီအကျဉ်းချင်းနိုင်ငံရေးအကျဉ်းသားတွေကိုဖွင့်ဆိုရပါတယ်။ကျွန်တော်ဒီကုရေကြောင့်ရပြင်ဆင်ပြီးတော့အဲ့ဒီအနေနဲ့ဒါမဲ့ထွက်တော်ဒီမှာเนาะအဲ့ဒီရောက်လို့မဟုတ်ပါဘူးအဲ့ဒီလိုရဲ့ဟိုကုစရီအများစုရှိပါတယ်ဒီကတစ်ဆင့်ဒီဝန်လမ်းကြောင်းအနေပြီးတော့ထွက်တော်အနေနဲ့ဒီကုအတွက်အစိုးရတရက်အနေနဲ့တင်သွားဖို့အနေဆုံးဖြတ်ထားပါတယ်
လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားသတ်မှတ်ချက်တိတိကျကျပြဋ္ဌာန်းထားခြင်းမရှိဘဲယုံကြည်ချက်ကြောင့်ကျဉ်းကျခံထားရတဲ့နိုင်ငံရေးသမားတွေကိုလည်းလုံလောက်တဲ့အခွင့်အရေးမပေးဘဲညှဉ်းပန်းနှိပ်စက်မှုတွေရှိနေခဲ့တယ်လို့အကျဉ်းထောင်တွေထဲမှာလည်းရာဇဝတ်သားတွေနဲ့တဒန်းနဲ့ထားခဲ့တဲ့အတွက်နိုင်ငံတကာကဝေဖန်ထောက်ပြမှုတွေရှိခဲ့ပါတယ်ခင်ဗျာ